အမေရိကန်အစိုးရလုပ်ငန်းတွေဒီသတင်းဘက်ကိုမှတစိတပိုင်းရဆိုင်သွားမယ်အရေးရှောင်ရှားဖို့အတွက်နှစ်ရက်တာအစိုးရယာယီအသုံးစရိတ်ဥပဒေကိုကွန်ကရက်လွှတ်တော်ကတောက်ကြနေနှောင်းပိုင်းမှာအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။အစိုးရယာယီအသုံးစရိတ်ဥပဒေကိုအောက်လွှတ်တော်ကထောက်ခံမဲ320မဲကန့်ကွက်မဲ60နဲ့အတည်ပြုခဲ့တာပါ။အဲဒီနောက်အထက်လွှတ်တော်ကလည်းချက်ချင်းလိုပဲအတည်ပြုခဲ့ပြီးသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေနှောင်းပိုင်းမှာလက်မှတ်ထိုးပြဋ္ဌာန်းခဲ့တာပါ။ဒါဟာဖြင့်ကိုဗစ် -19 ကာယရောဂါကြောင့်စီးပွားရေးထိခိုက်မှုကိုကူစားရေးဒေါ်လာဘီလီယံ900ကျော်ရှိတဲ့ရန်ကုန်ဝေးအစီအစဉ်ကိုအတည်ပြုဖို့လွှတ်တော်အမတ်တွေအပြင်းအထန်ညှိနှိုင်းဆွေးနွေးနေတာအချိန်ထက်ရဖို့ပဲဖြစ်ပါတယ်။ဒီသဘောတူညီချက်မူကြမ်းကိုတရင်းတွင်နေမှာမဲခွဲဆုံးဖြတ်မယ်လို့လွှတ်တော်အမတ်တွေကအကြီးရထားပါတယ်။ဘ ഹു ပံအနေနဲ့အရေးပေါ်ငွေထုတ်ချေးနိုင်တဲ့လုပ်ပိုင်ခွင့်အာဏာပေးရမပေးရအပေါ်အခြေတင်ဖြစ်နေတာကိုဖြေရှင်းဖို့စစ်ဆက်ညှိနှိုင်းသူတွေစူးစမ်းနေကြတာပါ။ရီပပလီကန်တွေရဲ့ဒီအဆိုပြုချက်ဟာတိုင်းပြည်စီးပွားရေးကိုယူကောက်ခံသမ္မတဂျိုးဘိုင်ဒန်ကစီမံခန့်ခွဲရေးမှာအရေးပါတဲ့နည်းလမ်းတွေကိုထိခိုက်စေမယ်လို့ဒီမိုကရက်တွေကပြောပါတယ်။ဒီသဘောတူညီချက်ထဲမှာစီးပွားရေးလုပ်ငန်းတွေအတွက်အကူအညီဒေါ်လာဘီလီယံ300အလုပ်လက်မဲ့အတွက်ဖက်ဒရယ်အစိုးရရဲ့ထောက်ပံ့ကြေးသတင်းတပတ်စာဒေါ်လာ300နဲ့အမေရိကန်နိုင်ငံသားတဦးချင်းစီအတွက်ထောက်ပံ့ကြေးဒေါ်လာ600စီပေးဖို့လို့ပါဝင်ပါတယ်။